ဟုတ်ကဲ့ပါရှင်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ကျင်းဒီစီမံကိန်းကိုစန့်ကျင်ကန့်ကွက်နေတဲ့တပေးကောင်းဆောင်တန်ကားတော်တွေနဲ့တွေ့ဆုံတဲ့အခါမှာသူ့အနေနဲ့အခုလိုကျင်းဒီစီမံကိန်းနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်ရတာဟာမြန်မာနိုင်ငံကိုရေးရှိအကျိုးဖြစ်အောင်ဆောင်ရွက်ခဲ့တာဖြစ်တဲ့အတွက်ဒီထုတ်ပြန်လိုက်တဲ့အစီရင်ခံစာနဲ့ပတ်သက်ရင်ကော်မတီဥက္ကဋ္ဌတယောက်အနေနဲ့အပြည့်အဝတာဝန်ယူရလို့ရှောက်ထားခဲ့ပါဗျာ။ဘယ်တ
ော့မှလို့ဒီအိစ္ဆာကိုဂိုင်းကျွဲတဲ့နေရာမှာသူ့ဘောဆောင်တဲ့အခါမှာအလုံးတွေဘယ်လိုအကျိုးဖြစ်နိုင်လဲဆိုတာကိုကျွန်တော်ပြောတာ။ဘယ်တော့မှလို့အပြစ်ရှာဖို့ဖြစ်ပါဘူး။ဖို့လည်းဖို့ပါဦးတရားခံစားမှုလည်းဖို့ပါဒီလေအောင်ဘယ်လိုလုပ်ရမလဲဒီကိစ္စဟာတောင်ကြောက်လို့ရတယ်ဗျာဘယ်မှာလို့ရနိုင်ငံအတွက်ဘယ်လိုအကျိုးဖြစ်အောင်လုပ်ရမလဲအမြင်နဲ့ဘယ်မှာလို့ဖြစ်မှာဒီအကြံပြည့်ချက်ဒီအားလုံးဟာတကယ်တော့တောင်းလို့ဖြစ်တယ်ဘယ်မှာဥက္ကဋ္ဌအနေနဲ့အကြံပြည့်ချက်ဒီကိုချောင်းပြီးတော့ပြည့်ဆွဲတာဖြစ်မှာအဲ့တော့မကျေနပ်တာရှိလို့ရှိရင်တကယ်တော့ပြောပြရမယ်ကျန်တဲ့ပြည်သူနဲ့မှာဆိုင်ပ
ါဆက်ပြီးဒေါအောင်ဆန်းစုကြည်ကဒီစီမံကိန်းဆောင်ရွက်နေတာကိုရက်လိုက်မယ်ဆိုရင်နိုင်ငံတကာကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်ယုံကြည်မှုလျော့နေသွားနိုင်တယ်လို့လည်းအခုလိုထောက်ပြလျှောက်ထားခဲ့ပါသေးတယ်
။စီမံကိန်းကိုရက်လိုက်မယ်ဆိုရင်အချို့ကတောင်လိုလားတယ်ရက်လိုက်တဲ့အခါကျတော့အကျိုးဆက်ကဘာဖြစ်မလဲဆိုတော့ဘယ်သူမှသိနေစရာကားကားနာနာထောက်မပြပါဘူး။အကျိုးဆက်ကတော့ပျက်စီးတဲ့မြေတွေကပျက်စီးတဲ့အတိုင်းမျိုးရှိပါဘူး။လေယာဉ်တွေမရှိတဲ့မြေတွေကမရှိတဲ့အတိုင်းမျိုးရှိပါဘူး။အခြားဘာမှဖြစ်ပေါ်လာမှာမဟုတ်ပါဘူး။ဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအရာယုံကြည်မှုကိုအများကြီးကြောက်ပါဘူး။ကမ္ဘာမှာဆိုလို့ရှိရင်ဒီနိုင်ငံဟာစီးပွားရေးစာချုပ်ထုတ်ပြီးတော့အလုံးလုံးပြည်နယ်နိုင်ငံမျိုးမဟုတ်ဘူးဆိုတာဟာအများကြီးလည်းသိတတ်မှာဖြစ်တာ
။တကယ်လို့ဒီကိစ္စကိုမကျင့်နဲ့ပဲဆန္ဒပြမယ်ဆိုရင်တော့မသက်ဆိုင်တဲ့တခြားတဦးတယောက်အစုအဖွဲ့ကိုဆန္ဒပြတာမျိုးမလုပ်ဘဲသူ့ကိုပဲဥတီဆန္ဒပြစေချင်တယ်လို့ဒေါ်အောင်ဆန်းစုကြည်ကပုံမှန်လင်းလင်းပဲဖိတ်ခေါ်ခဲ့ပါဗျာ။
ဆန္ဒပြခြင်းနဲ့တကယ်တော့ဝယ်လာပြဆန္ဒပြတာပို့ပြီးတော့အတိတ်ပဲရှိပါတယ်ဒီမှာဆန္ဒပြတာဘဝနေပဲရှိပါဘူးအဲ့ဒါဒီကရွာသူရွာသားတွေကဒီစီရင်ခံစားမှုရေးတာမဟုတ်ပါဘူးတကယ်တော့အိမ်မှာလာပြဆန္ဒပြမှုရပါတယ်ဒါနဲ့ခွင့်ပြုချက်တောင်းမှာတရားဥပဒေလမ်းကြောင်းတွေလုပ်ပါတယ်အဖြစ်လို့ဆိုတော့တကယ်တော့တရားဥပဒေစိုးမိုးရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ပြီးအများတရားဥပဒေစိုးမိုးရေးကိုအမြဲတမ်းဥပဒေကိုစီးပွားမှာဖြစ်ပါတယ်ဆန္ဒပြခြင်းလို့ရှိလို့ရှိရင်ခွင့်ပြုချက်တောင်းပြီးတော့ဆန္ဒပြလို့ရပါတယ်ဒီအချိုးရေးပိုင်းကလည်းတကယ်တော့ဒီပေးထားပါဘူး
။သူ့ကိုဆန္ဒပြမယ်ဆိုရင်လေတရားဥပဒေလမ်းကြောင်းအတိုင်းတော့လုပ်စေချင်တယ်လို့သူ့ဆန္ဒကိုအခုလိုလျှောက်ထားခဲ့ပါဗျ။ဆန
္ဒပြကိုစီတန်းတယ်လို့လျှောက်လို့ရှိရင်ခွင့်ပေးပါမယ်။အဲ့တော့စီတန်းတယ်လေချင်တယ်ဆိုလို့ရှိရင်လည်းခွင့်ပြုချက်တောင်းပြီးတော့စီတန်းတယ်လို့ခွင့်ပြုချက်မတောင်းမနဲ့လို့လို့ရှိလို့ရှိရင်ဥပဒေအရအရေးယူပါမယ်။အဲ့ဒါဥပဒေအရလည်းအရေးယူပါဘယ်တော့မှနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုလို့အပ်ပါတယ်။တရားဥပဒေစိုးမိုးရေးဆိုတာပြည်သူကိုကာကွယ်ဖို့လည်းဖြစ်တယ်အစိုးရကိုကာကွယ်ဖို့လည်းဖြစ်တယ်ပြည်မဒီနိုင်ငံမှာလာပြီးတော့အလုပ်လုပ်ကြမှုကိုကာကွယ်ဖို့လည်းဖြစ်တယ်
ဒေါအောင်ဆန်းစုကြည်ဟာလက်ပရောင်းတောင်ဒေတာကိုမနေကလေးကရောက်ရှိနေပြီးဒီနှစ်ရဲ့အတွင်းမှာလက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်နေတဲ့ကြေးရွာတွေကိုလည်းလှည့်လည်သွားလာခဲ့ပါတယ်ကျင်းနီစီမံကိန်းရပ်တန့်ရေးအတွက်ဆန္ဒပြနေတဲ့ဒေတာကန်တွေနဲ့လည်းတွေ့ဆုံခဲ့ပြီးတရုတ်ဝမ်ပေါင်ကုမ္ပဏီနဲ့လည်းရော်ကြီးကိစ္စတွေအတွက်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်